ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့နေဆက်ကမြန်မာနိုင်ငံသားဒုက္ခသည်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေမျှော်မှန်းနေတယ်လို့သူတို့ရဲ့နှစ်တကူမျှော်လင့်ချက်တွေအရနေရက်ပြောင်းချင်ကြပေမဲ့ထိုင်းနိုင်ငံမှာဆက်ပြီးတော့နေထိုင်သွားဖို့ဆုံးဖြတ်နေကြပါတယ်အကြောင်းစုံကို VOA သတင်းတော့မအေးမှာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီးအပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုပြီးမျှော်လင့်နေကြတဲ့မြန်မာဒုက္ခသည်တွေနဲ့ထိုင်းနိုင်ငံထဲမှာစမ်းနေကြည့်ပြီးအလုပ်လုပ်ကြနေကြတဲ့မြန်မာတွေဟာနေရက်ရင်းကိုပြန်လို့ကြတာပါနှစ်တကူမျှော်လင့်ချက်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်စေခြင်းကြသလိုသူတို့ဘဝတွေအတွက်လုံခြုံစိတ်ချတဲ့တေချာရေရာတဲ့အပြောင်းလဲတွေဝင်ငွေထုတ်ဝေမျှတဲ့လူနေမှုဘဝတွေအတွက်မျှော်လင့်နေကြတာပါမြန်မာနိုင်ငံထဲမှာအဆင်မပြေမှုတွေကြောင့်ထိုင်းနိုင်ငံထဲမှာပဲဆက်ပြီးတော့နေထိုင်ရအောင်မှဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့သမားတူကတော့ပြောပြပါတယ်
ဒီနေ့တဲ့ကူမှာတော့ဘယ်လိုဆိုမှနေ့တဲ့ဆိုတော့အစအစရေအကုန်လုံးပေါ့နော်ဒီမြန်မာနိုင်ငံမှာပြောင်းလဲပြီးနေတယ်ပေါ့နော်တကယ်လို့ပြောင်းလဲမယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံသားလည်းပြန်ဖို့အစဉ်သက်ပါပဲမထွက်လို့မမြနိုင်ဘူးဒီမှာကမြန်မာနိုင်ငံမှာကိုယ်စင်းလုံးနဲ့တအားကြီးကြီးတယ်ဆိုတော့လေသူတို့ပေးတဲ့ဒီပတ်စံနဲ့တော့မလောက်နိုင်ဘူးလို့ထင်တယ်လေမာဒါကြောင့်မလို့လေဒီမှာပဲတနေ့ကိုဒီမှာ3000ဆိုတော့1000နီးလောက်ကိုက်တယ်လေမာဒါပဲအဲ့လူတွေအကုန်လုံးကဒီမှာပဲရှင်းနေဖို့တော့ဆက်သက်ကြကြတယ်မာဒီထိုင်းနိုင်ငံရဲ့ဒီ level ရရတော့ပြန်ကြမှာပေါ့နော်အမအဲ့လိုမျိုးကုလိုလို့ဆိုထိုင်းနိုင်ငံရဲ့ level မြရတော့ဒီမောလို့ပြန်မယ်လို့တော့မထင်ဘူးမှာဒီမောနိုင်ငံမှာဘယ်လိုဖြစ်လဲဆိုတော့တကယ်ကောင်းပဲတင်ပြီးတော့လူတွေပြန်ကြတာမှာပိုတိုင်းရောတော့အချိန်လေးလေးကဒီတိုင်းလို့ဆိုတော့ပြန်လာကြတဲ့လူကများတယ်လေမှာ
ထိုင်းနေဆက်ဒုက္ခတဲ့စကန်ကုန်းကဒုက္ခတဲ့တွေကတော့အနည်းဆုံး10နှစ်ကနေ20ကျော်အထိနေထိုင်နေရပြီမဲ့နေ့တကူမျောလင်းချက်တွေအနေနဲ့အပြောင်းလဲတွေဖြစ်မလာသေးဘူးဆိုပြီးနေရက်မပြောင်းနိုင်ကြသေးဘူးလို့ဆိုပါတယ်သူတို့တွေအနေနဲ့ရင်းညာရင်ဘဝလုံခြုံရင်နေထိုင်ရက်တည်စားသောက်ဖို့အခွင့်အလမ်းတွေမရရှိပဲမြန်မာနိုင်ငံကိုပြန်ဖို့တော့မလွယ်ကူသေးဘူးဆိုပြီးဒုက္ခသည်တဦးကတော့ပြောပါတယ
်ဒုက္ခသည်တွေတွေ့တာဒုက္ခသည်တွေကတော့သုံးမျိုးရှိတယ်တချို့ကနိုင်ငံခြားသွားခြင်းနဲ့ဒီထိုင်းမှာလည်းနေခြင်းဘူးတချို့ကထိုင်းမှာနေထိုင်းမှာပဲနေခြင်းတော့တယ်တရားဝင်ပေါ့နော်အလုပ်လဲလောက်ကန်စားသောက်ပြီးရတဲ့ပုံစံမျိုးနဲ့တို့နေခြင်းတယ်တချို့ကကြတော့မြန်မာပြည်ထဲမှာပြန်နေခြင်းတယ်အချို့ဆိုမြန်မာပြည်ရဲ့ပြန်ပြန်နေဖို့တော့မှသူတို့ပြင်ဆင်လာတာရှိရတာဒါပေမဲ့အစင်မပြေဘူးဆိုသူတို့တည်တယ်လေပြန်ပြန်တက်လာကြတာပဲလက်ရှိတော့မဖြစ်နိုင်ဘူးထင်တယ်ဘာလို့လဲဆိုတော့တချို့နေရာတွေဆိုလဲစစ်ပွဲတွေကရှိနေတော့မယ်ဥမာအဓိကဆိုရင်တည်ပြင်းနေဆိုလဲဒါတကယ်ကြီးချမ်းသေးတာမဟုတ်ဘူးပြီးတော့နေထိုင်လောက်ကစားတောက်ဖို့လောက်ကခွင့်လန်းလဲမရှိဘူးကေဘီနေတွေကလူတွေလဲများသွားပြီးထိုင်းကိုပဲပြန်တက်လာပြီးလှုပ်လှုပ်ကြတာတွေပဲများတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါနေထိုင်အလုပ်လုပ်ကိုင်နေသူ၃တန်းထက်မနည်းရှိသလိုထိုင်းနယ်စပ်မှာလည်း UNHCR ကုလသမဂ္ဂရဲ့အတိမတ်ပြုစခန်းတွေမှာဒုက္ခသည်တသိန်းကျော်ခိုလုံလျက်ရှိတာပါဒါ့အပြင်နယ်စပ်တခြားမှာလည်းရှမ်းနယ်ပြည်ဒုက္ခသည်တချို့ဟာပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဖြစ်ပါတယ်ဒီအတွက်သူတို့တွေဟာနှစ်သစ်မှာတော့အပြောင်းလဲတွေရှိလာဖို့မျှော်လင့်နေကြပေမဲ့လာမယ့်2018ခုနှစ်အတွက်ကတော့သူတို့ရဲ့မျှော်မှန်းချက်တွေဖြစ်မလာနိုင်သေးဘူးဆိုပြီးယူဆနေကြပါတယ်ရှင်